အခုလိုအပြစ်ရလက်မှတ်ထိုးထားတဲ့ကြားကမွန်ပြည်သက်ပါတီနဲ့တင်းမာမှုတွေဖြစ်နေတဲ့အပေါ်အစိုးရငြင်းချမ်းရေးအကျိုးဆောင်အဖွဲ့ပေါ်ဒီဒေသခံတွေကအားမလို့အားမရမှုတွေရှိနေပါလေ။လက်တလောဆန်ကလပ်ပရိမာနေထိုင်တဲ့88မျိုးဆက်ကျောင်းသားဟာ ABSDF ကျောင်းသားတက်မတော်ခေါင်းဆောင်မှုအခန်းကဏ္ဍမှာတာဝန်ယူခဲ့ဘူးသူကိုကိုဦးကသူ့ရဲ့လူမှုကွန်ရက် website ပေါ်မှာသူ့အမည်ကိုဝေဖန်ရေးသားထားတာတွေ့ရပါလေ။ဒီကျောင်းကိုတော့ဒီဥဆန်မိုးဝေကကိုကိုဦးကိုဆက်သွယ်မေးမြန်းထားပါလေ။
ကိုကိုကိုရင်အခုမွန်ပြည်နယ်နေဆက်မှာရောက်နေတာဆိုတော့အခုလက်တလောဖြစ်နေတဲ့ NMSP ဒီမွန်ပြည်တက်တတွေနဲ့အစိုးရတက်တွေကြားမှာတင်းမာမှုတွေဖြစ်နေတယ်ဆိုတာကြားမိလားခင်ဗျာ
ဟုတ်ကဲ့သူတို့ဒီမွန်နဲ့တိုက်ပွဲဖြစ်ပြီးတော့သူတို့နည်းနည်းတင်းမာသွားတယ်အဲတင်းမာသွားတဲ့အချိန်မှာတော့အဓိကကဘာကြောင့်ဖြစ်လဲဘာတက်ဖြစ်တာလဲပြည်တက်ချမ်းလည်းဟာကုတိကျွန်တော်တို့အတည်းပဲမသိရသေးဘူးမွန်ဘက်ကလည်းတောင်မထုတ်ပြန်သေးဘူးနောက်တစ်ခါဒီဗမာဆော့ကလည်းတောင်မထုတ်ပြန်သေးဘူးအမတင်းမှာပေါ့ကသူတော့လောလောဆယ်ရှိနေကြပဲ
နောက်တစ်ခုကကိုကိုဦးရဲ့လူမှုကွန်ရက်ဘလော့ပေါ်မှာပေါ့နော်အစိုးရရဲ့ညဉ့်ညဉ့်ရေးအကျိုးဆောင်အဖွဲ့နဲ့ပတ်သက်ပြီးတော့မှတ်ချက်ရေးထားတာကိုကျွန်တော်တို့တွေ့ရပါတယ်ကိုကိုဦးအနေနဲ့အဲ့ဒီ Peace Center အပေါ်မှာဘယ်လိုအမြင်ရှိပါလဲဗျာ
ဟုတ်ကဲ့ကျွန်တော်မြင်တာက Peace Center ကတကယ်တမ်းတော့ကညဉ့်ညဉ့်တက်လုပ်မှာဆိုရင်သူ့မှာလုံးဝလုံးပိုင်းအတိုင်းအတာတစ်ခုရှိရမယ်နောက်ဦးသိန်းစိုးကလည်းသူ့ကိုလုံးပိုင်းမပေးထားရမယ်ဒါပေမဲ့အခုလိုမော်နဲ့ပြည်ခဖြစ်တဲ့ကိစ္စမှာသူတို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးဘာမှမထုတ်ပြန်နိုင်ဘူးလို့စစ်စိုးကလည်းဘာမှမထုတ်ပြန်ဘူးမွန်ဘဲကလည်းဘာမှမထုတ်တဲ့ခါကျတော့ဟိုပြည်သူလူထုနေတဲ့ဒီကိစ္စကိုတော်တော်ကိုမသိဘူးငယ်ငယ်လေးယူထားတယ်တိုက်ပွဲလည်းဖြစ်တဲ့ခါကျတော့ဒီစက်တနာကဘာလို့ရောကဒီပြစ်စက်တာနဲ့ဒါပတ်သက်လာတယ်သူတို့ရဲ့လောက်ပိုင်းကရှင်းမှုမရှင်းမှုအတိုင်းတာပေါ့မဒီဟာကိုကျွန်တော်ကစံထားပြီးဆက်ရတာဖြစ်တယ်ဘာဖြစ်လို့သူတို့ကငယ်ငယ်လေးဖြစ်အောင်လုပ်နေတာဒီဖက်ကတစ်ဖက်ကတိုက်ပွဲဖြစ်နေတယ်အဲဖြစ်လာတဲ့ပုံမှာသူတို့ကလူထုကိုခြားပြတာတောင်းအောင်ရှိလို့ကျွန်တော်ထင်တယ်သာပါကြောက်တိုက်ပွဲဖြစ်လေဘယ်လိုမှားကြလဲမွန်ဘဲကမှားကြလားစိုးတိုက်ပွဲကမှားကြလားဒီကိစ္စကိုဘယ်လိုရေးမယ်စိစားတာဒါဒီပါဖို့လိုရဒါမှသာကျွန်တော်ကငင်းငယ်ကိုဆက်လုပ်ရရမှာဒီလိုမျိုးလုပ်ပါကြလဲမရှိဘူးပြောပါကြလဲမရှိဘူးဆိုရင်ဒီပြဿနာဆိုတာအလကားပဲကျွန်တော်မြင်တာကလေ
အဲ့ဒီငင်းငယ်ရဲ့အကျိုးဆောင်အဖွဲ့ပုံမှာကိုဘာတွေများမျှော်လင့်ထားတယ်လဲ
ကျွန်တော်ထင်တာကလောစဲသူတို့လုပ်တဲ့နေထားတစ်ခုကဒီလက်ရှိဟိုအုပ်စိဆိုတာချပြတဲ့လမ်းကြောင်းမှာသူလုပ်နေရတာဖြစ်တယ်အမှန်ကသူတို့ကတော့ပစ္စနာဆိုတာကနှစ်ဆက်ကြားမှာသူရက်တိလုပ်ပြရမှာဒါနဲ့သူတို့ကခုတ်ကပုံကြီးဆက်ပြီးတော့လုပ်နေရတဲ့ပတ်စံကတော့ဟိုကျွန်တော်ဒီလူရောက်နေတဲ့ပြမစံတော့တိတ်တာအားမရဘူးလေအဓိကပစ္စနာကကျွန်တော်နေတဲ့ပြောပစ္စနာလူတော်မလို့တို့ချင်တယ်ဒီအဲ့ဒီချိန်မှာအစိုးရအတိုင်းစကားပြောနိုင်ပြီဝန်ကြီးဌာနအတိုင်းစကားပြောနိုင်ပြီဥပမာတိုင်းရဖွဲ့စည်းတစ်ခုကသူတို့ကဝန်ကြီးဌာနတစ်ခုကိစ္စနဲ့ဖတ်သက်ပြီးတော့သူတို့ကဆွေးနွေးပြန်တာဥပမာထားအစီတဲကိစ္စပစ္စနာတောင်ခိုင်းရောပြောလို့မရဘူးဗျာဒီတဲဝန်ကြီးကိုယ်တိုင်ကပြောရမယ်အဲ့ဒီနေ့ချိန်မှာကျောင်းဆင်းတဲ့ပြစ်ဆန္ဒကဘလို့တော့ခတိုင်းပထမကျွန်တော်တို့ငင်းကြိုက်ဆက်လုပ်တာလိုအပ်ပါတယ်ဒီနေ့ဒီချိန်မှာတော့မလဲတော့ဘူးကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့ပို့ပြီးတော့နှစ်ဆိုင်နဲ့ငင်းကြိုက်ကိစ္စလုပ်ဖို့အတွက်ကိုပို့ပြီးတောင်းဝန်ရှိတဲ့လူတိုက်ရိုက်ဆင်းနေတာအကောင်းဆုံးလို့ကျွန်တော်မြင်တယ
်အဲ့ဒီပြစ်ဆန္ဒရဲ့ငင်းကြိုက်လုပ်ငန်းတွေပို့ပြီးတော့ထိရောက်အောင်ဘာတွေလုပ်တင်တယ်လို့ယူဆတယ်လဲ
ဒီချိန်မှာကျွန်တော်ကပြောချင်တာကပြစ်ဆန္ဒကသူပို့ပြီးတိုးချက်ဖွဲ့ရလို့ချင်းကိုပို့ပြီးတောင်းဝန်ရှိတဲ့ပါလာတော့သူလုပ်ရမယ်နောက်တစ်ခါဒီကျွန်တော်တို့ပြည်ကနာမှာပါသေးတဲ့တိုင်းရာဖွဲ့စည်းရလူတွေကလည်းကျွန်တော်ပြည်ကနာမှာထည့်ပြီးတော့သူ့ဘောင်းကြီးဖွဲ့စည်းရမယ်သူတို့ကြီးပဲဥဒိတ်စင်ဘက်ကဆိုးရဘက်ကလူတွေကြီးပဲမဖွဲ့စည်းပဲနဲ့ဒီဘက်မှာရှိရဒီတိုင်းသားဟိုခေါင်းဆောင်ဗုဒ္ဓမှာပုံမှန်ကရှိရတိုင်းသားလေးမျိုးတစ်ခါလူတို့လေးစားလောက်တဲ့ခေါင်းဆောင်တွေပြည်ကနာမှာထည့်ပြီးတော့သူ့ချက်ပြီးတော့တကယ်တမ်းလုပ်ဖို့တည်းလိုအပ်တယ်ပြောရမယ်ဆိုတော့ messenger ဆက်ရရှိတဲ့ပြည်ကနာကလက်ရှိနေထားမှာ
ဟုတ်ကဲ့ကိုကိုကျေးဇူးတင်ပါတယ်ခင်ဗျာ